မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တာစီရေးဂမ်ဘီယာနိုင်ငံဘက်ကရှောက်ထားတဲ့အရာလိုက်ကြားဖြတ်လိုက်နာလှုပ်ဆောင်ရမယ့်အချက်၄ချက်ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံအတွင်းကြံနေသေးတဲ့ရိုဟင်ဂျာ6သိန်းကျော်ရဲ့အခြေအနေဟာအတော်လေးစိုးရိမ်စရာရှိပြီးသူတို့ကိုအရေးတကြီးအကာအကွယ်ပေးဖို့လိုတယ်လို့ပါတရားရုံးကသုံးသပ်ခဲ့တာပါ။နိုင်ငံတကာတရားရုံးဆုံးဖြတ်ချက်နဲ့သုံးသပ်ချက်တွေကိုတော့ကိုသားညိုဦးကပြောပြပေးမှာပါရှင်။
မြန်မာနိုင်ငံတွင်ကြံနေတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးကိစ္စတွေကိုချက်ချင်းဆောင်ရွက်ဖို့လိုအပ်တယ်လို့ယူဆတဲ့အကြောင်းနဲ့ဒီအတွက်ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်မဖြစ်ဆိုတာကိုတရားရုံးကနေပြီးတော့အဖြေထုတ်တဲ့အထိစောင့်နေစရာမလိုဘူးလို့ ICJ တရားရုံးကသုံးသပ်ပါတယ်။ဂမ်ဘီယာနိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာဂျီနိုဆိုက်တားဆီးရေးသဘောတူညီချက်အရတရားစွဲဆိုပိုင်ခွင့်မရှိဘူးလို့မြန်မာနိုင်ငံဘက်ကရှောက်ထားတာကိုလည်း ICJ တရားရုံးကပယ်ချပါတယ်။ခုံရုံးတဘာပတိအဖြစ်နဲ့ဆောင်ရွက်တဲ့ ICJ တရားသူကြီး Abdul Qassi Hamid Yusuf ကအခုလိုဖတ်ကြားပါတယ်။
That the Rohingya in Myanmar remain extremely vulnerable. In this respect, the court notes
that မြန်မာနိုင်ငံတွင် Rohingya ရဲ့အခြေအနေဟာအနေအကျရောက်စရာအလွန်အမင်းစိုးရိမ်စရာမှာရှိတယ်လို့တရားရုံးကသုံးသပ်ပါတယ်။ Rohingya မွတ်စလင်တွေဟာမြန်မာနိုင်ငံလွတ်လပ်ရေးမရခင်ကတည်းကအစဉ်ဆက်နေထိုင်ကြခဲ့ပေမဲ့လို့1982နိုင်ငံသားဖြစ်မှုဥပဒေအရနိုင်ငံမဲ့ဖြစ်နေကြရတယ်လို့2015ရွေးကောက်ပွဲမှာလည်းမဲပေးခွင့်တွေရုပ်သိမ်းလိုက်တဲ့အတွက်ဒါဟာအလွန်မင်းစိုးရိမ်စရာရှိတယ်လို့2019ခုနှစ်ဒီဇင်ဘာလ28ရက်နေ့ကချမှတ်လိုက်တဲ့ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ထဲမှာဖော်ပြထားတာကိုတရားရုံးအနေနဲ့မှတ်သားမိပါတယ်။နိုင်ငံတွင်းမှာကြံနေတဲ့ရိုဟင်ဂျာတွေဟာလူမျိုးရုံးတပ်ဖြတ်တာခံရမဲ့အန္တရာယ်အောက်မှာရှိနေတယ်ဆိုတာကိုခိုင်ခိုင်မာမာတွေ့ရတယ်ဆိုပြီးကုလအချက်လက်စုဆောင်ရေးမစ်ရှင်ကလူ့အခွင့်အရေးကောင်စီကိုတင်သွင်းခဲ့တဲ့အချက်ကိုလည်းတရားရုံးအနေနဲ့မှတ်သားထားပါတယ
်မြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေပေါ်မှာထိထိရောက်အကာအကွယ်ပေးနေပါတယ်လို့အခိုင်အမာတင်ပြနိုင်ခဲ့တာမရှိဘူးလို့တရားရုံးကနေပြီးသုံးသပ်ပါတယ်နောက်ဆုံးမှာတော့တရားရုံးအနေနဲ့ကဂမ်ဘီယာနိုင်ငံကတည်သွင်းတဲ့ဂျားဖြတ်ရေးပေါ်စီမံမှု၃ချက်ကိုလက်ခံတယ်လို့ပဲဖြစ်ထွန်းတိုးတက်မှုတွေကိုတရားရုံးကမပြတ်အစီရင်ခံဖို့ဆိုတဲ့အချက်ကိုပါထည့်သွင်းဆုံးဖြတ်လိုက်ပါတယ
် The Republic of the Union of Myanmar shall in relation to the members of the Rohingya group in its territory ensure that it is military as well as any irregular
မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ဖြစ်စေအမြဲတမ်းမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကဖြစ်စေအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တဦးဦးကဖြစ်စေတိုက်ရိုက်တော်၎င်းတွဲဝိုက်ပြီးတော်၎င်းလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာတပ်ဖြတ်ဖို့ကြံစီပူးပေါင်းတာတပ်ဖြတ်မှုဖြစ်အောင်လှုံ့ဆော်တာကြိုးပမ်းတာမှန်သမျှကိုမဖြစ်အောင်အကာအကွယ်ပေးထိန်းချုပ်နိုင်ရပါမယ်
တရားဥဆုံးဖြတ်တဲ့ဂျာပြတ်ရေးပေါ်စီမံချက်၄ချက်ကိုချုပ်ပြောမယ်ဆိုတော့နံပါတ်၁ကဒီလူမျိုးတွန်းတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်အပိုက်နှစ်မှာဖော်ပြထားတဲ့ကျူးလွန်မှုတွေထပ်မဖြစ်လောက်အောင်မြန်မာနိုင်ငံအနေနဲ့အကာအကွယ်ပေးဖို့နောက်နံပါတ်၂ချက်ကမြန်မာစစ်တပ်ဖြစ်စီပြည်သူ့စစ်အဖွဲ့ဖြစ်စီအခြားအဖွဲ့စည်းတစ်ခုခုကဖြစ်စီဂျီနိုဆိုက်စာချုပ်အပိုက်နှစ်ပါလူမျိုးတွန်းတပ်ဖြတ်မှုမြောက်တဲ့လုပ်ရက်တွေမကျူးလွန်နိုင်အောင်နောက်ကျူးလွန်အောင်လှုံ့ဆော်မှုတွေမဖြစ်အောင်မြန်မာနိုင်ငံအနေနဲ့ဒီအဖွဲ့စည်းတွေကိုထိချုပ်ကင်တွေရမယ်နောက်နံပါတ်3ကဖြစ်ပြီးခဲ့တဲ့ကျူးလွန်မှုတွေမှာကျန်တဲ့တပ်တွေထောက်ထားတွေကိုမပြည့်စုံအောင်လို့ထိန်းသိမ်းထားရမယ်မဖြတ်ပြရဘူး။နောက်ဆုံးနံပါတ်4ချက်ကတော့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်မှုရှိမရှိတရားရုံးကစစ်ဆေးနေစဉ်ကာလတော်တွင်းမှာပဲမြန်မာနိုင်ငံဘက်ကဆောင်းအမှုတိုးတက်မှုဖြစ်စဉ်ကိုလည်း၄လတခါပထမကြိမ်တရားရုံးကိုအစီရင်ခံစာတင်ရမယ်။နောက်ပိုင်းမှာတော့6လတကြိမ်ပုံမှန်အစီရင်ခံစာတင်သွားရမယ်လို့ဆိုပါတယ်။ဒါအပြင်တရားရုံးအနေနဲ့ဒီကြားထဲမှာနောက်ထပ်ရေးပေါ်စီမံမှုတွေဆုံးဖြတ်နိုင်တယ်လို့လည်းပါရှိပါတယ်။ဒီကနေ့အစီအစဉ်တရားရုံးကဂျားဖြတ်လိုက်နာလောက်ဆောင်ရမယ့်အချက်တွေချမှတ်တဲ့အချိန်မှာနိုင်ငံတော်တိုင်ပင်ခံရုံးပြည်အောင်စုဝင်ကြီးဦးကျော်တက်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ကတက်ရောက်ပါတယ်မြန်မာဆွေအနေနဲ့ကတော့ရိုဟင်ဂျာဆွေအသုံးနှုန်းကိုလက်ခံသုံးနှုန်းတာမရှိပါဘူးတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာကိုယ်စားလှယ်ဖွဲ့ရဲ့သဘောထားကို VOE ကမေးမြန်းပေမဲ့မြန်မာကိုယ်စားလှယ်ဖွဲ့အနေနဲ့ဘာမှမှတ်ချက်ပေးစရာမရှိဘူးမပြောလို့ဘူးလို့ပဲ VOE ကိုတုံ့ပြန်ထားပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်